နိုင်ငံကအကြက်တဲတွေအိမ်ချမ်းမြေလုပ်ငန်းကပြဿနာတွေနဲ့ဝယ်ယူစားသုံးမှုကျဆင်းမှုတွေနဲ့ကြုံခဲ့ရတဲ့တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့နှစ်မှာနှစ်ပေါင်း30ကျော်အတွင်းအနည်းဆုံးစည်းရင်းဝင်ခဲ့တယ်လို့ဒီကနေ့တရားဝင်ထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်ပြီးခဲ့တဲ့နှစ်တုန်းကဒေါ်လာ 19.6 ထရီလီယံတန်ဖိုးရှိတဲ့စီးပွားရေးတိုးတက်မှုနှုန်းက 5.2 ရာခိုင်နှုန်းရှိခဲ့တယ်လို့တရုတ်အစိုးရစည်းရင်းအင်ဘျူရိုကထုတ်ပြန်ခဲ့ပါတယ်ဖွံ့ဖြိုးမှုပမာဏဟာခန့်မှန်းခြေနဲ့ကိုက်ညီပေမဲ့စီးပွားရေးကိုနှိုးထားစေမဲ့အစီအစဉ်တစ်တွေချမှတ်ဖို့ဝယ်ယူစားသုံးမှုတွေတိုးမြှင့်မှုတာဝန်ရှိရသူတွေကိုဖိအားပေးလိုက်လိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ပြီးခဲ့တဲ့နှစ်ထဲစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာကိုဗစ်ကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့တဲ့2022ခုနှစ်ထက်300ကျိုင်းတော့တိုးလာခဲ့တာပါဒါပေမဲ့လည်းကာယောဂါကာလကနေလွဲလို့1990ပြည့်လွန်နှစ်တည်းရဲ့နောက်ပိုင်းမှာစီးပွားရေးတိုးတက်မှုကအနိုင်ဆုံးဖြစ်ခဲ့ပါတယ်2022ခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်း200ကျိုင်းတော့တစ်ဝိုက်မှာပဲရှိခဲ့တဲ့အမေရိကန်နဲ့အနောက်ဥရောပနိုင်ငံတွေထက်တရုတ်နိုင်ငံရဲ့တိုးတက်မှုနှုန်းကသာလွန်နေပေမဲ့2020ပြည့်လွန်ကာလတွေမှာတော့600ကျိုင်းတော့900ကျိုင်းတော့အဆင့်ကိုတော့ပြန်မရောက်သေးပါဘူးတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအစဉ်အလာအဖြစ်အဓိကနေရာယူထားတဲ့ပြပကုံတင်ပို့မှုဟာလည်း2016ခုနှစ်ကနေစပြီးပထမဦးဆုံးအကြိမ်ဖြစ်နေပြီးခဲ့တဲ့နှစ်မှာကျဆင်းခဲ့တယ်လို့အကောက်ခွန်ဌာနရဲ့တောက်ကြနေကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်ရှင်